သဘာဝတလွန်ကြီးမားတဲ့ဘေးအန္တရာယ်တင်းကျပ်နဲ့ကြုံရပြီးကံဆိုးမုန်းမောင်ကြခဲ့ရတဲ့2020ကုန်ဆုံးပြီး2021တဲ့ရောက်လာချိန်မှာကမ္ဘာကြီးကိုအသက်တကပြန်လည်ဆက်ပြီးဦးစားပေးပြီးလှုပ်ဆောင်ကြဖို့ဥက္ကဋ္ဌမကဒင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကျေးဇူးပေးနေမှာပြောကြားလိုက်ပါတယ်2020မှာကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်ခံရတာနဲ့စီးပွားရေးကပ်ဆိုက်လာခဲ့တဲ့နောက်အခု2021အတွက်သူ့ရဲ့ဦးစားပေးလှုပ်ဆောင်မှုတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာအထင်းမှုချုပ်ကတင်ပြကြတာဖြစ်ပြီးအခုချိန်မှာဒီကာယောဂါအတွက်ကာဝယ်ဆေးထိုးမှုတွေလှုပ်လာနိုင်တဲ့ကြောင့်ညှိုးလင့်ချက်တွေလည်းထားလာနေတာပါ2021ခုနှစ်ဟာအပြောင်းအလဲတွေလုပ်ရမယ်ဖြစ်ပြီးတည်ဆုံးမှုတွေဖြစ်ပေါ်ရတာနဲ့ကျန်းမာရေးတိုးတက်အောင်လုပ်ဖို့အပြည့်အစုံတွေဖြစ်ရတာနဲ့ပြန်လည်တည်ဆောက်ရေးလုပ်ဖို့စိတ်ပြက်လက်ပြက်ဖြစ်နေရကနေညှိုးလင့်ချက်တွေရအောင်လုပ်ဖို့လုံရုပ်လုံဆန်ပုံမှန်စီးပွားရေးလုပ်နေရကနေအပြောင်းအလဲတွေကိုဖော်ဆောင်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအနေနဲ့ကမ္ဘာလုံးဆိုင်ရာတွေ့နေကြပြဿနာတွေအပြင်လူမှုကျန်းမာရေးအတွက်ပါမကငင်းချင်းင်းနဲ့သဘာဝဝန်းကျင်အတွက်ပါပြန်လည်တွေးဆပြီးအားဖြင့်လှုပ်ဆောင်ကြဖို့လည်းပန်ကြားခဲ့ပါတယ်